ဒေါက်တာမြင့်ချိုခင်ဗျာ။ဩစတြေးလျနိုင်ငံသားရုပ်ဝင်ကြီးဂျူလီဘစ်ရှော့ရဲ့ဒီမြန်မာပြည်ခရီးစဉ်ဟာဒီစီးပွားရေးကုန်သွယ်ရေးအဓိကဦးစားပေးတဲ့ခရီးစဉ်ဖြစ်နေပြီးတော့ဒီမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုလူ့အခွင့်အရေးစတာတွေနဲ့ပတ်သက်ပြီးတော့ပြောဆံဆိုဆံသိပြီးတော့မကြားရတဲ့အတွက်ဆိုပြီးတော့ဒီ HRW အဖွဲ့တွေလို့လူ့အခွင့်အရေးအဖွဲ့တွေရောအားမလို့အားမရဝေဖန်နေကြတာတွေရှိပါတယ်ဆရာ။အဲ့တော့ဒီခရီးစဉ်နဲ့ပတ်သက်ပြီးတော့ဆရာအမြင်နဲ့သိပြရစေခင်ဗျာ
။ Okay, ခရီးစဉ်ကချင်ညာချက်ဆိုရင်တော့မြန်မာနိုင်ငံရဲ့ပညာရေးအမျိုးသမီးတွေရဲ့စွမ်းအမြင့်တွေနောက်ပြီးတော့ဒါချင်းစာနာတဲ့ခေတ်ခါဒီကိုကြီးပေးဖို့နောက်ဒီဆိုင်နဲ့ပတ်သက်ပြီးတော့သူတို့ရဲ့စပူမှုတွေကိုပြောဆိုတင်ပြဖို့ဆိုပေမဲ့ကျွန်တော်အနေနဲ့အဓိကမြင်တာကနိုင်ငံသူရင်းနဲ့ရင်းနှီးမြှုပ်မှုကိစ္စတွေတန်တမာဆက်ဆံတိုးမြင့်မဲ့ကိစ္စတွေကိုအဓိကထားပြီးထားလို့ကျွန်တော်ထင်ပါတယ်။ပို့ပြီးတော့ကျွန်တော်တို့အားမရတာကတော့ဒေါန်ဆန်းစုကြည်နဲ့မြန်မာပြည်သူတွေထောက်ဆနေတဲ့ထောက်ရှိဖွဲ့စည်းပုံချောင်းဥပဒေရဲ့အဓိကပြဿနာဖြစ်တဲ့ပုမ436ခုဥပဒေရင်းနဲ့ပတ်သက်ပြီးတော့တဘောတာခုမှမထုတ်ပြန်သေးတော့ဘူးတော့ကျွန်တော်တို့အားမလို့အားမရဖြစ်မိပါတယ်ခင်ဗျ။
ဒေါ်စန်းစုကြည်ဩစတြေးလျနိုင်ငံကိုလာခဲ့တုန်းကလည်းဒီကိစ္စတွေကိုအဆိုင်ရအစိုးရနဲ့ဆွေးနွေးခဲ့တယ်လို့သိရပါတယ်။ဩစတြေးလျအစိုးရဘိုင်းကလည်းသူသဖြင့်ဒီနိုင်ငံကြီးအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့သူတို့လည်းကူညီအားပေးသွားမယ်လို့ပြောတာဆိုတဲ့ကျွန်တော်တို့ကြားခဲ့ရပါတယ်ဆရာ
။ဟုတ်ကဲ့မနှစ်နိုဝင်ဘာအကုန်လုံးကဒေါ်စန်းစုကြည်ကဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်နဲ့ကင်ဘရာမှာသင်္ဆာရှင်းလင်းပွဲပူးတဲ့ထုတ်တဲ့ခါမှာလည်းဒီဖွဲ့စည်းပုံချင်းဒီပြည်ပြည်ရဲ့အရေးကြီးပုံကိုအတင်းပြင်းပြောဆိုပြီးတော့ဩစတြေးလျအစိုးရအထောက်ခံဖို့ကိုတောင်းဆိုခဲ့တယ်အဲ့တော့လေဝင်းချုပ်တုန်ဘော့ကသူတို့အနေနဲ့ကတော့မြန်မာနိုင်ငံမှာတကယ့်ပွင့်မြင်တာပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကိုတော့အပြည့်အဝထောက်ခံပြီးအားပေးသွားမယ်ဆိုတာကိုသူပြောတယ်။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲကိစ္စတွေကိုထောက်ခံအားပေးမယ်လို့ပြောတယ်။သို့သောဖွဲ့စည်းပုံအစည်းအဝေးကိစ္စကိုတော့တလုံးတပါးသားများအရင်ပြောသွားတာကိုမတွေ့ပါဘူး။အခုပဲပြီးခဲ့တဲ့ဒီဂျွန်နာ16ရက်နေ့ကလည်းပဲကိုမိကွန်နယ်လိုလာတော့ကလည်းပဲနိုင်ငံဝင်ဂျူလီချော့ကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲကိစ္စတွေကိုကူညီအားပေးသွားမယ်ဆိုတာမျိုးပြောတယ်။သို့သောလည်းကိုမင်းနယ်လိုတောင်းဆိုထားတဲ့ဒီဖွဲ့စည်းပုံကအကြကြကျနေတဲ့ပုံမှန်36ကိုပြင်ဆင်ကိစ္စတွေဘူတော့ဖြစ်သူ့အနေနဲ့ဆက်လက်လေ့လာသွားမယ်ဆိုတော့ပဲပြောတယ်ထောက်ခံမယ်အားပေးမယ်ဆက်ပြီးတိကျပြောသွားမယ်လို့မရှိဘူးသူတို့မူဝါဒကိုကျွန်တော်ကြည့်ရတာကတော့လက်ရှိမြန်မာအစိုးရရဲ့ဩစတြေးလျအစိုးရချားထဲမှာဆက်ဆံရေးကိုတုံ့ပြန်ချင်တာရဲ့36ကိုပြောလိုက်လို့ဆက်ဆံရေးထိခိုက်သွားမှာကိုသူတို့စိုးရိမ်နေပုံရတယ်နောက်တစ်ချက်ကလည်းအဓိကကုံသွေးရေးနဲ့ရင်းနှုတ်နှံမှုတွေကိုဦးစားပေးခြင်းတဲ့အပေါ်မှာကနေ့မြန်မာနိုင်ငံရဲ့အကဲဆတ်ရည်ရဲ့ပြဿနာတွေကိုသူသိပြီးတော့ပုပ္ပုမင်းနဲ့ထုတ်မပြောခင်နဲ့အခုလိုမျိုးချက်ချင်းဆဆနေရလို့ကျွန်တော်ထင်တယ်။ဆိုတော့လေလူခွင်နဲ့သူစီထွန်းကားယူတော့သူတို့အနေနဲ့ဆက်ပြီးပြောသွားမှာရှိတယ်။လူသားစာနာတဲ့ကူညီတွေအများကြီးပေးဖို့လည်းသူအနေနဲ့ပြောသွားမှာရှိတယ်။အဲ့ဒါလို့သူတို့ရဲ့မူဝါဒအနေနဲ့ကျွန်တော်တို့နားလည်ထားပါခင်ဗျ
။ဟုတ်ကဲ့မကြခင်ကအမေရိကန်ပြည်ထောင်စုကဒီမြန်မာနဲ့စစ်တပ်ချင်းပေါ့နော်။နီနီကကဆက်ဆံသွားဖို့ရှိတယ်လို့ပြောဆိုခဲ့ပါတယ်။ဩစတြေးလျနိုင်ငံအနေနဲ့ကတော့အရင်ကတည်းကမြန်မာနဲ့စစ်တပ်ချင်းဆက်ဆံနေရှိခဲ့တယ်နော်ဆရာ။
သူတို့ရဲ့ပြောချက်ချက်ရဆိုရင်တော့အခုလက်နဲ့တင်ဖို့ရောင်းချတဲ့ကိစ္စဒီလက်နဲ့ပတ်သက်ပြီးတော့စစ်ပညာနဲ့ပတ်သက်ပြီးတော့ဤပညာတွေနော်တင်ဖို့ရဲ့ပြောင်းတဲ့ကိစ္စတွေကိုဆက်လက်ပြင်ပထားမယ်။သို့တော့စစ်တပ်နှစ်ခုကြားထဲမှာလူခွင့်နဲ့ပတ်သက်တာဒီတဲ့ဒီ professional စစ်တပ်တွေဖြစ်လာအောင်နော်သူတို့နေအကြံဉာဏ်ဤပညာတွေပေးမဲ့ကိစ္စတွေအဲ့ဒီလိုမျိုးအပြန်ဟိုဆက်ဆံတဲ့ကိစ္စတွေပေါ်မှာတော့သူတို့ဆက်ပြီးတော့လမ်းဖွင့်လိုက်ပြီးကိုမလေးပဲအရှိအစစ်တမ်းမှုတရားဝင်ခန့်ပြီးတော့တာဝန်ပေးပြီဆိုတော့ကျွန်တော်မြင်လာတော့ဆက်လက်နဲ့ရောင်းဝယ်ပစ္စည်းတာနဲ့ဤပညာတွေကိုလွှဲပြောင်းပေးတာကလိုရင်ဂျန်တဲ့ကိစ္စတွေမှာပို့ပြီးတော့သက်ဆိုင်ရေးတွေထူထောင်မဲ့သဘောရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာနိုင်ငံတကာအလဲမှာဒီမြန်မာနိုင်ငံပွဲလက်ပို့ပြီးတော့တင့်လာအောင်ကိုဘယ်လိုများအစိုးရအနေနဲ့ပို့ပြီးတော့ဆောင်ရွက်တင်ပါလားလဲဆရာ
ဖူသိစင်တမနာဖြစ်ပြီးတော့ကျွန်တော်တွင်ပြီးလုပ်နေတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကြုံတရားတိမပြုပါတယ်ဒါပေမဲ့လုတ်စင်တာအခက်ကိုပို့ပြီးတော့နှေးခွေးနေလို့ကျွန်တော်တို့မြင်တယ်ဒီပေါ်မှာလည်းကျွန်တော်တို့မြန်မာပြည်သူတွေရောနိုင်ငံတကာရောအားကိုအားမြတ်ဖြစ်ပြီးတော့ပို့ပြီးနေနေဆန္ဒပြုရင်ကြောင်းလေးလို့တောင်းဆိုနေတာကိုတွေ့ရပါတယ်။ project ကသူ့ကြောင်းလေးတွေလုတ်တာဟာတပ်ပြည်နဲ့အစိုးရရဲ့နော်ပြည်သူရဲ့ပုံသိခါကိုလည်းအမြဲဆက်ဆက်နေတယ်ဗျ။အဲ့တော့ဒီလိုမျိုးသူ့ကြောင်းလေးလုတ်တဲ့ကာလမှာပဲအဖြစ်အမှောက်လုပ်ငန်းတွေကိုဒီအစိုးရတွေကချို့လူတွေနောက်လက်နက်ကင်ဖွဲ့စည်းတွေကတပ်မတော်ကချို့လူတွေလက်ရှိအလာရတဲ့ပါတီထဲကချို့လူတွေနောက်လူမျိုးရေးဘာသာရေးအစိုးရပုဂ္ဂိုလ်တွေအဲ့လိုမျိုးလှုပ်ဆောင်နေမှုတွေဟာတကယ်ပြောရရင်တိုင်းပြည်ကုန်သိခါလူမျိုးရေးကုန်သိခါကိုအများကြီးထိခိုက်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒါတွေအားလုံးဟာဥပဒေစိုးမှုပြမဲ့နေတာတွေတကယ်စစ်မှန်တဲ့ဒီမိုစီလမ်းကြောင်းကိုခြောက်လှမ်းခြင်းနဲ့စစ်အပြုအမရှိသေးတာကိုပေါ်ပြတယ်လို့ကျွန်တော်မြင်တယ်။အဲ့တော့အကောင်းဆုံးမြန်မာနိုင်ငံရဲ့ကြောင်းလင်းမှုတွေကိုတိုးတက်အောင်မြင်သိခြင်းတိုင်းပြည်နဲ့လူမျိုးကုန်သိခါကိုမြင့်တင်ခြင်းဆိုရင်တော့ဥပဒေစိုးမှုကိုပြောင်းလုပ်နိုင်မဲ့2008ခုနှစ်ကဥပဒေပြုပြင်ပြောင်းလဲကိစ္စတွေကိုအသာပေးလို့ဖို့လိုတဲ့တစ်ပြည့်ပုံမှန်436ကိုအများဆုံးပြုပြင်ပြောင်းပြီးတော့ကိုစီနီလာမချတဲ့ဒီပုံမှန်တွေလူတွေရဲ့ဆန္ဒကိုနော်ဆန့်ကျင်နေတဲ့ပုံမှန်တွေ တိုင်းသားလူစုတွေတောင်းဆိုထားတဲ့စစ်မှန်တဲ့ဖက်ဒရယ်စုနိုင်ငံကိုပယ်ထားတဲ့ပုံမှန်တွေဒါတွေအလုံးပြုပြင်ပြောင်းလဲပြီးတော့အပေါင်းဆုံးဒီမိုကရေစီနီးကြတဲ့နိုင်ငံတကာစံနှုန်းအနေနဲ့အနည်းဆုံးကန့်ညီတဲ့ဖွံ့ဖြိုးချေမှုတွေပြုပြင်ကိစ္စတွေကိုတကယ်ကိုစစ်စစ်မှန်မှန်အထုံကုန်ဆိုင်ကြိုးပမ်းမှုလိုတယ်အင်းသားတွေနဲ့ပြစ်ခတ်ရေးကိစ္စတွေပြုပြီးတော့ခရစ်စုဆွေးနွေးအဖြေရှာပြီးတော့နိုင်ငံပြည်ထောင်စုတွေကိုညှိနှိုင်းစွာဖြေရှင်းမှုလိုတယ်ဒါတွေကိုမလုပ်ရင်တော့အင်းပြည်ရဲ့ပြုပြင်ပြောင်းလဲရလဲရှေ့တက်စရာတော့မရှိဘူးဒီရေကုန်သိခါလေတက်လာဆရာအကြောင်းရှိလို့ကျွန်တော်မြင်ပါခင်ဗျ
ဟုတ်ကဲ့ခင်ဗျအခုလိုဖြေးကြပြတဲ့အတွက်ဒေါက်တာမြင့်စုကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ